ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ပို့ရေးကူညီတဲ့အနေနဲ့အင်ဒိုနီးရှားအစိုးရကအာဆီယံအဖွဲ့ကြီးကတဆင့်မြန်မာနိုင်ငံကိုအမေရိကန်ဒေါ်လာ5,300,000ကျော်လှူဒါန်းလိုက်ပါတယ်။ဒုက္ခသည်တွေအများဆုံးပြန်နိုင်ရေးအားလုံးကဝိုင်းဝန်းကြဖို့လိုအပ်တဲ့အကြောင်းကိုလည်းအလှငွေပေးအပ်ပွဲအခမ်းအနားမှာနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူတီကပြောသွားပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
ကန်ဂျီနီမာ2019ခုနှစ်ဩဂုတ်လအတွင်းတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲအဖြစ်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ကြတဲ့ဒုက္ခသည်တွေအများဆုံးနေရာပြန်နိုင်ရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကဖိအားပေးပြောဆိုတာဘာသာရေးအရာကူညီထောက်ပံ့တာတွေလှုပ်ဆောင်နေကြတာမှာဒေသခံအာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားအစိုးရကလည်းဒုက္ခသည်တွေနေရာပြန်ရေးကိုအထောက်အကူပြုစေမယ့်ရန်ပုံငွေတွေကူညီလာနေတာပါဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေနေရာပြန်ရေးကိုအထောက်အကူပြုစေရေးအတွက်ရည်ရွယ်ပြီးကမ္ဘာမှာအစ္စလာမ်ဘာသာဝင်အများဆုံးနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံကအမေရိကန်ဒေါ်လာ 5,300,000 ကျော်ကိုအာဆီယံအဖွဲ့ကြီးကတဆင့် Grand Aid Agreement for Myanmar ဆိုတဲ့အစီအစဉ်နဲ့မြန်မာနိုင်ငံကိုလှူဒါန်းလိုက်တာပါဒီဇင်ဘာ20ရက်နေ့ကဂျကာတာမြို့မှာပြုလုပ်တဲ့ရန်ပုံငွေပေးအပ်ပွဲအခမ်းအနားကိုအင်ဒိုနီးရှားဘာသာရေးဝန်ကြီးဌာနကညွှန်ကြားရေးမှူးတဦးဖြစ်သူ Lucky El Sriman နဲ့အာဆီယံလက်ထောက်အတွင်းရေးမှူးချုပ် Aram Michael Tanero နှစ်ဦးကအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီး Retno Masudi နဲ့အာဆီယံအတွင်းရေးမှူးချုပ်လင်ကျော့ခွိုင်တို့၂ဦးရဲ့ရှေ့မှောက်မှာလက်မှတ်ရေးထိုးခဲ့ကြတာပါမြန်မာနိုင်ငံကရိုဟင်ဂျာပြည်ပခန့်ဖြေရှင်းရေးအတွက်အာဆီယံဟာအရေးပါတဲ့အခမ်းအနားမှာရှိနေကြောင်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်ဒနိုမာဆူဒီကလက်မှတ်ရေးထိုးတဲ့အခမ်းအနားမှာပြောပါတယ
် We need to work harder collectively to make the repatriation
ဒုက္ခသည်တွေအများဆုံးနေရပြန်နိုင်ရေးအတွက်ကျမတို့အားလုံးဝိုင်းပြီးကြိုးစားလှုပ်ဆောင်ကြဖို့လိုပါတယ်ဒေတာရင်းလုံခြုံရေးနဲ့ငင်းငယ်ရေးဖော်ဆောင်တာမှာအာဆီယံရဲ့အရေးပါမှုကိုအထူးထင်ရှားစေဖို့လူမှုရဲ့တာယာဝါပြောမှုအတွက်အာဆီယံရဲ့ပါဝင်လှုပ်ဆောင်မှုကိုပြသဖို့ရာအာဆီယံအနေနဲ့ဒီကိစ္စကိုဖြေရှင်းရေးဟန်တက်မီပိုအားဆိုင်လှုပ်ဆောင်ဖို့ကလွဲလို့တခြားရွေးချယ်စရာမရှိပါဘူ
းအခုလိုရမောင်ငွေကူညီတာဟာပြီးခဲ့တဲ့လကဘန်ကောက်မြို့မှာပြုလုပ်တဲ့အာဆီယံထိပ်သီးအစည်းအဝေးအတွင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုပြောဆိုထားတဲ့ရိုဟင်ဂျာဒုက္ခသည်အကြမ်းတဲကိုဖြေရှင်းတာမှာအကူအညီပေးမယ်ဆိုတဲ့အစိုးရရဲ့ဂရီကုပ်ကိုအကောင့်ထဲပေါ်တာဖြစ်တယ်လို့ဝန်ကြီးမာဆူဒီကပြောပါတယ်။အာဆီယံတွင်းမှုချုပ်လင်ကျော့ခွာကလည်းဒီရန်ပုံငွေကဒုက္ခသည်တွေနေရာပြန်ရေးနဲ့အဲ့ဒီဒုက္ခသည်တွေအတွက်ရခိုင်ပြည်နယ်အတွင်းပြန်လည်ထူထောင်ရေးလှုပ်ဆောင်နေတဲ့မြန်မာအစိုးရကိုအထောက်အကူပြုစေမယ်လို့လက်မှတ်ရေးထိုးပွဲအခမ်းအနားမှာပြောပါတယ
်။ This mind today's agreement will enhance trust and confidence in ASEAN's efforts.
အခုလိုရန်ပုံငွေရရှိတဲ့အတွက်ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့စာနာမှုဆိုင်ရာအခက်အခဲတွေဖြေရှင်းရေးလုပ်ငန်းတွေမှာအာဆီယံဆောင်ရွက်မှုတွေပေါ်ယုံကြည်မှုပိုပြီးရရှိလာစေမှာဖြစ်ပါတယ်
။ဒီရမုံငွေဟာအာဆီယံနဲ့အဖွဲ့ဝင်နိုင်ငံတစ်ခုချင်းစီအကြားတီးခြားရရှိထားတဲ့သဘောတူညီချက်အရအာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုကပထမဆုံးကျင့်ပေးတဲ့ရမုံငွေဖြစ်ပါတယ်။အခုလိုအာဆီယံအဖွဲ့ကတဆင့်ရမုံငွေထပ်ပံ့တာအပြင်အင်ဒိုနီးရှားအစိုးရကရခိုင်ပြည်နယ်အတွင်းစေယုံတလုံးတည်ဆောက်ပြီးမြန်မာအာဏာပိုင်နေထိုင်ကိုလွှဲပြောင်းပေးအပ်ပြီးလည်းဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေနေရာပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ဒီပဋိပက္ခကိုဖြေရှင်းတာမှာအာဆီယံရဲ့ကူညီပံ့ပိုးမှုကိုအလင်းအင့်တယ်လို့အတိအမှတ်ပြုထုတ်ဖော်ပြောဆိုလို့ရှိပါတယ်ခင်ဗျ။